Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32တို့ကနေဓာတ်ရိုက်နှาศင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါရှင်။ကျမကတော့ဆုမျက်မော်ပါ။ယူကရိန်းနိုင်ငံဆီဗီယာဒိုဒေါနက်စ်မြို့တချို့နေရာတွေရုရှားလက်ထက်ကိုကျသွားပြီလို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါတယ်။ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ပေါ်အယုံကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ချမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအာနာယ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညရဲ့နောက်ဆုံးရသတင်းပြပို့ချက်ထဲမှာတော့သခိုင်းတိုင်းကန့်ဘလူမြို့နယ်ကိုထောင်ဖို့ရွာမှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်အပါအဝင်အရက်သားတွေတေဆုံးခဲ့ရပါတယ်။
ဒီလိုကပြလိုက်တဲ့လက်နဲ့ကြည့်ကြပါတော့လူ၃ယောက်တိုင်နဲ့ဆုံဆုံသွားတာရှာဗျကလေးရောမိသားစု၃ယောက်ပါကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျာတောင်းပါဟွာလောက်9နှစ်10နှစ်သားလောက
်ဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကရင်ပြည်နယ်မြဝတီခရိုင်ဖလူးလေးကျေးရွာသားတွေနေရပြန်ကြဖို့နေချားဆောင်တက်ကတိုက်တွန်းနေပါတယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာရာဇဝတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ဒီအပိုင်းလှုပ်ခတ်လာတဲ့ငလျင်ရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံဆီဗီယာရိုဒေါနက်စ်မြို့မှာမကြခင်ရက်ပိုင်းတွေတုန်းကယူကရိန်းတို့အနိုင်ရနေပေမဲ့အခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒီဒေသအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်းစေတာရဲမှာပါတဲ့ဆီဗီယာရိုဒေါနက်စ်မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းတနင်္လာနေ့မှာဒီနေ့မှာပြောကြားပါရယ်ယူကရိန်းအရှေ့တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်းစ်နဲ့ဒေါနက်စ်ဒေသတွေစီကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီတနင်္ဂနွေနေ့တုန်းကသွားရောက်ခဲ့ပါတယ်။အဲ့ဒီဒေသတွေရဲ့တချို့နေရာတွေကိုရုရှားတို့သိမ်းပိုက်ထားတာပါ။သမ္မတဇလန်စကီကိုတိုက်ပွဲအခြေအနေအကြောင်းယူကရိန်းစစ်သားတွေကရှင်းပြခဲ့ကြသလိုသမ္မတကလည်းတပ်သားတွေကိုစုတိုက်စိတ်တွေချင်းမြင့်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေရဲ့သတင်းနှစ်ပတ်ကြားရေတပ်စစ်ရေးလေ့ကျင့်မှုတွေကို Baltic ပင်လယ်ထဲမှာပြုလုပ်နေပါတယ်။ဖင်လန်နဲ့ဆွီဒင်နိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့စစ်ရေးလေ့ကျင့်မှုအတွင်းမှာရေတပ်လေတပ်နဲ့ Marine Cadet တပ်သား 8,000 ကျော်ပါဝင်တယ်လို့သင်္ဘော45စီးလေယာဉ်85စီးနဲ့စစ်ရေးလေ့ကျင့်နေကြတာပါ Belt Ops လို့နာမည်ပေးထားတဲ့စစ်ရေးလေ့ကျင့်မှုကို NATO တပ်ဖွဲ့တွေနှစ်ဆင်ပြုလုပ်နေကြဖြစ်ပြီးဒီနှစ်မှာတော့အဖွဲ့ဝင်အဖြစ်လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကပါတပ်တွေပါပါဝင်ကြပါတယ်ကျူတင်ခံမှန်းလို့မရတဲ့ကဘာကြီးမှာနေတိုးတက်ဖွဲ့ရဲ့ခန္ဓာရေးနဲ့အင်အားကိုပို့ပြီးတော့မှခိုင်မာအောင်အခွင့်အလမ်းကိုလက်လွတ်မခံတာဖြစ်တယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌမာခမီလီကပြောကြားခဲ့ပါတယ်။ Baltic ပင်လယ်ဟာမဟာဗျူဟာအတွက်အင်မတန်အရေးကြီးတယ်လို့ကုန်တင်သင်္ဘော1500ကနေ2000ကျားနေ့စဉ်ဖြတ်တန်းသွားလာနေတဲ့ပင်လယ်ပြင်ဖြစ်တယ်လို့လည်း USS Kansas စစ်သင်္ဘောပေါ်မှာသူကပြောကြားခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေရောင်ကလျှက်စစ်ထုတ်ပေးတဲ့ဆိုလာပြားထုတ်လုပ်မှုဆိုင်ရာပြတ်ထန့်ချက်တက်ကိုတနင်္လာနေ့မှာချမှတ်မှာဖြစ်ပါတယ်။ဆိုလာပြားထုတ်လုပ်ရေးနဲ့တခြားသဘာဝပတ်ဝန်းကျင်တန့်စင်ရေးနည်းပညာတွေအတွက်ကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေကိုသမ္မတဘိုင်ဒန်ကအသုံးပြုမှာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ဒီဥပဒေအရဆိုလာပြားထုတ်လုပ်ရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာနည်းပညာကဏ္ဍကိုအစိုးရကငွေကြေးထောက်ပံ့နိုင်တယ်လို့ချင်းငွေလဲထုတ်ပေးနိုင်မှာဖြစ်ပါတယ်။ထလာမဲ့ပြဋ္ဌာန်းချက်ကြောင့်အမေရိကန်နိုင်ငံမှာပြည်တွင်းထုတ်ဆိုလာပြားဈေးကွက်ပြန်လည်ရှင်းသန့်လာမယ်လို့ပြောလင့်နေကြပါတယ်။အမေရိကန်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးရာမူဝါဒမှာဥဆောင်မှုပြန်လည်ရယူလိုတယ်လို့အမည်မဖော်လိုသူတာဝန်ရှိသတင်းအရင်းမြစ်တူကရိုက်တာသတင်းဌာနကိုပြောပါတယ်။ခုလိုပြဋ္ဌာန်းချက်ဟာကုန်သွယ်ဝန်ကြီးဌာနကမတ်လအကုန်ကစပြီးစုံစမ်းစစ်ဆေးခဲ့တာရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။တရုတ်လုပ်ပစ္စည်းတွေပေါ်သတ်မှတ်ထားတဲ့အခွန်ကိုရှောင်ပြီးအရှိတောင်အာရှနိုင်ငံတွေမှာထုတ်လုပ်တဲ့ဆိုလာပြားတွေကိုတင်သွင်းခဲ့သလားလို့ကုန်သွယ်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးခဲ့တာပါ။အမေရိကန်နိုင်ငံကိုတင်သွင်းတဲ့ဆိုလာပြားတွေရဲ့80ရာခိုင်နှုန်းကကမ္ဘောဒီးယား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့ကလာကြတာဖြစ်ပါလေ။အဲဒီနိုင်ငံတွေကတင်သွင်းခဲ့သမျှဆိုလာပြားတွေအပေါ်မှာအခွန်150ရာခိုင်နှုန်းနောက်ကျောင်းပြန်ကောက်ခံမှာကိုလည်းစိုးရိမ်နေကြပါတယ်။
ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်အပေါ်အယုံကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအာနာယပါတီလွှတ်တော်အမတ်အနည်းဆုံး15ရာခိုင်နှုန်းကဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲဆုံးဖြတ်လိုတယ်လို့သက်ဆိုင်ရာပါတီကော်မတီတာဝန်ရှိသူတွေစီကိုအကြောင်းကြားစာပေးပို့ရင်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်နိုင်ပါတယ်။
The threshold of 15% of the parliamentary party seeking a vote of confidence in the Prime Minister has been passed. Therefore, a vote of confidence will take place within the rules of the 1922 committee. That vote will take place this evening.
Asoya Yadu Dawe Mishire Anaya Party Lutto Committee Mya Committee 1922 Committee Ma Mae Khwe Bo Lu Atte Taung So Sa 15 Ya Kai Nong Jor Ya Shire Atwe Sikan Atai Win Ji Chou Apo Ayong Ji Shi Ma Shi Mae Khwe Song Phyat Ma Phit De Lo Committee Ukkatha Graham Brady Ga Pyo Cha Kae Da Ba.ဗြိတိန်စံတော်ချိန်ဒီနေ့ညနေ6နာရီကနေ7နာရီကြားမှာမဲခွဲမှာဖြစ်ပြီးတော့ရလတ်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်မှာအမှတ်30တောင်းနှင်းလတ်မှာဆိုးရတာဝန်ရှိသူတွေပါတီလုပ်ခဲ့တာကစီကန်းချက်တွေကိုချိုးဖောက်ရရောက်တယ်ဆိုတော့စုံစမ်းချက်အစီရင်ခံစာထွက်လာပြီးတဲ့နောက်မှာဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဒီဝင်ကြီးချုပ်အပေါ်မှာဒေါသထွက်ခဲ့ကြပါတယ်ကွန်ဆာဗေးတစ်ပါတီအမတ်356ယောက်ကြားဒီကနေ့မဲခွဲကြတဲ့အခါမှာဝင်ကြီးချုပ်ရှုံးနေခဲ့မယ်ဆိုရင်တော့ပါတီခေါင်းဆောင်ယာဒူရောဝင်ကြီးချုပ်ယာဒူကနေပါသူဆင်းပြရမှာဖြစ်ပါတယ်တကယ်လို့ဝင်ကြီးချုပ်ကြောင့်ချင်နိုင်ခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်ကြာတဲ့အထိထပ်ပြီးတော့အယုံကြည်ရှိမရှိစိန်ခေါ်မှုခံရတော့မှာမဟုတ်ပါဘူးတနင်္ဂနွေလုံးကိုတင်းကျပ်တဲ့ COVID စီးကမ်းတွေထုတ်ပြန်ထားချိန်မှာဝင်ကြီးချုပ်နေအိမ်မှာတောက်စားကြတဲ့ပါတီပွဲတွေလုပ်ခဲ့တာနဲ့ပတ်သက်လို့ဝင်ကြီးချုပ်ဒဏ်ငွေဆောင်ခဲ့ရတယ်လို့အတိုက်ခံပါတီတွေလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။2019ခုနှစ်မှာဝင်ကြီးချုပ်ဖြစ်လာတဲ့ Boris Johnson အပေါ်ယာလူကနေဆင်းပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်ရှင်
။ဒီဒေးလို့ခေါ်ကြတဲ့88နှစ်မြောက်ကမ်းခြေတက်အောင်ပွဲကိုပြည်သက်နိုင်ငံ Normandy ကဦးမဟာကမ်းခြေမှာအယုံတက်တာကိုကြည့်ရှုရင်ဒီနေ့တင်းလာနေမှာဆင်နွှဲခဲ့ကြပါတယ်။1944ခုနှစ်ဇွန်လ6ရက်နေ့မှာပြင်သစ်နိုင်ငံမြောက်ပိုင်းကအိုမဟာ၊ယူတာ၊ဂျူနို၊ဆော့တက်ဂိုးလို့နာမည်ဝတ်တွေပေးထားတဲ့ကမ်းခြေတွေကိုမဟာမိတ်တပ်တွေက4,000ကျော်နဲ့ကမ်းခြေတက်တိုက်ပွဲကိုဆင်နွှဲခဲ့ကြတာပါ။အဲ့ဒီတရက်ထက်မှပဲမဟာမိတ်စစ်သား4,414ယောက်တိုက်ဆုံးခဲ့ပြီး5,000ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။ဂျာမန်တွေဘက်မှလည်းထောင်ပေါင်းများစွာတိုက်ဆုံးဒဏ်ရာခဲ့ကြတာပါ။ဒီနှစ်ဒီလေးဟာ COVID-19 ကပ်ဘေးအတွင်းနနစ်ဆက်တိုက်ကတ်တက်ခဲ့ပြီးတဲ့နောက်နှစ်ပတ်လည်နေ့ကိုဆင်နွှဲနိုင်ခဲ့တာလည်းဖြစ်ပါတယ်။ညဉ့်ညာရေးနဲ့လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့ကြသူတွေကိုဂုဏ်ပြုကြရမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ဒီနှစ်ကပိုပြီးအထိပ္ပယ်ရှိတယ်လို့ပါဝင်ဆင်နွှဲကြသူတွေက AP သတင်းဌာနကိုပြောကြပါတယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဂျွန်လ6ရက်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးညပေးနေပါတယ်ရှင်မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့ရဲ့အပေါ်ချမှတ်ထားတဲ့တည်တံကိုစစ်ကောင်စီကပါအတည်ပြုခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်တယ်လို့ပြောကြားလိုက်ပါတယ်။သူတို့ကိုကွန်ပြက်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ NetPrice က Twitter လူမှုကွန်ရက်ပေါ်မှာတနင်္ဂနွေနေ့ကရေးသားခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာတို့အပါအဝင်၄ဦးကိုကွပ်မြတ်ဖို့စစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်နေသူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လောက်ရဖြစ်တယ်လို့ပြင်သစ်တန်ယုံက Facebook ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။တင်တဲ့နိုင်ငံအနေနဲ့ကမ္ဘာ့ဘယ်နေရာမှာမဆိုတေးတန်းကိုဆန့်ကျင်တယ်လို့လည်းဖော်ပြပါတယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးပါလို့လည်းတောင်းဆိုထားပါတယ်။အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တေးတန်းကိုအကောင့်ထဲမဖော်အောင်နှီးမျိုးစုံတုံကာကွယ်ရမယ်လို့လူခွေရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းတောင်းဆိုလိုက်ပါတယ်။တကယ်လို့သာတေးတန်းအတိုင်းသူတို့ကိုကွပ်မျက်ခဲ့မယ်ဆိုရင်တော့သွေးအေးအေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကိုချင်မီနဲ့ကိုဖြိုးစရာတို့တို့ကိုကျိုးပေးကွပ်မျက်ဖို့တည်တံကိုစစ်ကောင်စီအကြီးအကဲကအတည်ပြုလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအပါအဝင်ခုလိုတုံ့ပြန်နေကြတာပါ။ မြန်မာနိုင်ငံမှာပြည်သူတွေရဲ့ခုခံတွန်းလှန်မှုတွေကြကြပြန့်ပြန့်ဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာခိုင်မာအောင်ရဲတင်းတဲ့ရက်ဆက်မှုတွေတိုးလုပ်နေတဲ့လို့ရအဖြစ်မြင်တဲ့နယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌကထုတ်ပြန်ချက်မှာပြောထားပါတယ်ရှင်
။မွတ်စလင်တိုက်ပြည်တွေကတန်တမာရေးရဒေါသတကြီးနဲ့တုံ့ပြန်နေကြတာကိုအိန္ဒိယနိုင်ငံကရင်ဆိုင်နေရပါတယ်။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီရဲ့ဗာရတီယဂျနတာBJP ပါတီပြောရေးဆိုခွင့်ရှိသူနှစ်ယောက်ကတမန်တော်မိုဟာမက်အပေါ်နှိမ့်နှိမ့်ချချပြောဆိုခဲ့တာနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်နေကြတာမွတ်စလင်နိုင်ငံအနည်းဆုံး၅နိုင်ငံရှိနေပါတယ် BJP ပါတီကနူပါရှာမားကိုရာထူးကနေချထားခဲ့ပြီးနာဗီဂျင်ဒယ်ကိုတနင်္ဂနွေနေ့မှာပါတီကထုတ်လိုက်ပါတယ်ဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေအပေါ်စော်ကားတာကိုလူသိရှိကြရှုတ်ချလိုက်တယ်လို့လည်းပါတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှာမားက TV စီစဉ်တစ်ခုမှပြောခဲ့တာဖြစ်ပြီးဂျင်ဒယ်ကလူမှုစာမျက်နှာမှာပြောခဲ့တာပါ
အမေရိကန်ပြည်ထောင်စုမှာကိုယ်စိမ်းနှုံမြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ခဲ့တဲ့တချို့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားနိုင်ရေးဆောင်ရွက်ပါလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားထားကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရေမွန်ဒိုကပြောပါတယ်သမ္မတညွှန်ကြားချက်အတိုင်းသုံးသပ်နေပါတယ်လို့သူက CNN ရုပ်သံကိုပြောကြားခဲ့တာဖြစ်ပါတယ်။အိမ်သုံးပစ္စည်းတွေအပေါ်သွင်းကုန်ခွန်ဖယ်ရှားနိုင်ရေးသုံးသပ်နေပေမဲ့အမေရိကန်သံမဏိလုပ်ငန်းနဲ့အလုပ်သမားတွေကိုကာကွယ်နိုင်ဖို့အတွက်သံမဏိနဲ့အလူမီနီယံတို့အပေါ်ချထားတဲ့သွင်းကုန်ခွန်တွေကိုတော့ဆက်ထားမှာဖြစ်တယ်လို့သူကပြောပါတယ်။အရှင်သမ္မတဟောင်းထရမ့်လက်ထက်ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးတက်မှမှုတွေဖြစ်ခဲ့ပြီးဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေချမှတ်ခဲ့တာပါ။အဲ့ဒီသွင်းကုန်ခွန်တွေကတချို့ကိုဖယ်ရှားပေးဖို့စဉ်းစားမယ်လို့သမ္မတဘိုင်ဒန်ကလည်းပြောကြားထားပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကတနင်္လာနေ့မှာပယ်ဒိန်းတပ်ဒုံးကျည်ရှစ်စင်းကိုပြင်လွှတ်လိုက်ပါတယ်။ဆက်မနစ်ပဲကြာတဲ့ဒီစီရေးလေ့ကျင့်မှုမှာမြေပြင်ကနေမြေပြင်ပြစ် ATA CMS အမျိုးအစားအမေရိကန်ဒုံးကျည်တစ်စင်းနဲ့တောင်ကိုရီးယားဒုံးကျည်ခုနှစ်စင်းကိုပြင်လွှတ်လေ့ကျင့်ခဲ့တာပါ။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုပေါ်မြန်မြန်ဆန်ဆန်တုံ့ပြန်နိုင်စွာကိုပြသတာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ခုလိုလေ့ကျင့်တာဟာသမ္မတယုံချွတ်ယိုတက်လာပြီးတဲ့နောက်ဒုတိယကြိမ်ပူးတွဲစီရေးလေ့ကျင့်မှုဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထေတန်းရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကံဘလူမြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ကျေးရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတိမ်းရှောင်နေကြရပါတယ်။ကံဘလူမြို့နယ်တဲက6000ဖို့ကျေးရွာမှာပြီးခဲ့တဲ့ဇွန်လ1ရက်နေ့တုန်းကကျေးရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့10နှစ်ဝန်းကျင်ကလေးငယ်တဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးလုပ်ပြီးတော့ကျေးရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်မပင်မြို့နယ်ထဲမှာလဲကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့ဝင်တချို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတဦးကဆိုပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းနိုင်ကြေပြပေးပါရှင်
။စကိုင်းတိုင်းကံဘလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မရှောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကြံနေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ရှောင်နေကြရပါတယ်။ဂျွန်လာတရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောလင်းဘက်ကိုအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကြံနေကြတဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု3ဦးလက်နက်ကြီးထိမှန်တိဆုံးခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOE ကိုပြောပါတယ
်။တရနေ့ရုံကမစဖြစ်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးကြပြီးတော့လူ3ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှိတယ်။ကလေးရောမိသားစု3ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ကွာ။ဟွာလောက်9နှစ်10နှစ်သားလောက်။ကောလင်းဘက်ကိုထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာဤသူကကိုရီးရနေတက်ပြီးတော့တိုက်လိုက်တာ။အဲ့တော့တိုက်လိုက်ပြီးမှအဲ့သူတို့ပဲအပြန်အလှန်ပြစ်တဲ့အခါကျတော့သူတို့ကအဲ့လက်နက်ကြီးနဲ့လမ်းပြစ်လိုက်တဲ့အခါမှာကြားလိုက်တာပေါ့ကျွန်တော်တို့ဟွာလောက်6နာရီလောက်မှဇာမမိုးချုပ်ခတ်နေလောက်မှကြားလိုက်တာ
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းလုံးကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရှာဖွေပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတအုပ်ကပြောပါတယ်မနေ့10နာရီဝင်းကျင်လောက်မှာတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့ ကမ်ဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါရယ
်ဒီနေ့မနက်စနေ45လောက်ကဒီကိုရောင်ဘုတ်တိုက်နယ်ထဲမှာရှိတဲ့ကမ်ဘလူမျိုးနဲ့ကိုရောင်ဘုတ်တိုက်နယ်ထဲကနှောကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြီးတော့မမီးဝင်ရှုတာပေါ့ဗျာမီးဝင်ရှုတာကလည်းရွာလုံးကျွတ်နေပါကြသွားတယ်ခုနောက်တဲ့ရွာကတော့ဆော်ပြူကုန်းဆိုတဲ့ရွာကိုဒီနေ့ပဲထပ်ရှုတာရွာလုံးကျွတ်ကုန်းမှာတဘောရှိရင်လည်းရွာလုံးကအင်ဂျင်150လောက်ရှိတယ်ဗျာ
ဂျူလာ3ရက်နေ့ကနေ9ရက်နေ့အထိကိုးတောင်ဘိုးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်လူနေဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကမ်ဘလူမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ပြီးကျေးရွာ16ရွာလောက်ကိုမီးရှို့ခဲ့တာကြောင့်စစ်ရှောင်နေကြရတဲ့ရွာသားကတောင်းကနန်းလောက်ရှိနေပါတယ်။ရင်းမပင်မြို့နယ်ကဗန်ပွေးကျေးရွာအုပ်စုဗန်ပွေးထန်းစင်ရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာမီးရှို့ခဲ့တယ်လို့လဲဒေသခံတအုပ်ကပြောပါရယ်စစ်ကောင်စီတပ်တွေဟာဗန်ပွေးကျေးရွာမှာတက်ဆွဲနေတာအတော်ကြာနေပြီဖြစ်တယ်လို့ဗန်ပွေးထန်းစင်ရွာအပါအဝင်အနီးဝန်းကျင်ရွာတွေကိုမီးရှို့တာတွေမကြာခဏလုပ်နေတာဖြစ်တယ်လို့လဲဒေသခံတွေကပြောပါရယ
်မြန်မာပဲမြို့နယ်ဗန်ပွေးထန်းစင်မှာတပ်ဖွဲ့စစ်ကောင်စီဖွဲ့ကလုံးကြီးအင်းဆောင်လို့မြင်ရလို့ရှိနေပါတော့။ဆယ်နိုင်လောက်ကသာရှိတာကိုတော့လူသားတွေလုံးတော့ပါသွားပြီပေါ့နော
်။ရင်းမပင်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီပြီးထွက်ပြေးနေကြရပါတယ်။လက်ရှိမိုးရွာသည်ဖြစ်တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာအ धिक နေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ဒီလိုတောင်းနဲ့ချီတဲ့ဒုက္ခတွေတွေအတွက်လုံလောက်တဲ့အကူအညီတွေကတော့အခုချိန်ထိမရရှိကြသေးပါဘူးမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတသန်းကျော်သွားပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်အဲ့ဒီတည်းမှာဆီယနာသိမ်းပြီးတဲ့နောက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါ့အပြင်နေရဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။
စကိုင်းတိုင်းကမ်ဘလူမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်ကနေမြေရှင်းလင်းရေးတွေလုပ်နေပြီးတော့နေအိမ်တွေမိရှုခံနေရတဲ့အခြေအနေမတ်ရင်ချင်းတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်မှာတောင်ရင်မြေအနီးမှာခိုလုံနေကြတဲ့လေးကေကောဒေသအပါအဝင်ကျေးရွာပေါင်းတရွာဒီ10ရွာလောက်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ကိုပြန်ကြဖို့နေကြားဆောင်တက်ကတာဝန်ရှိတဲ့သူတွေကကရင်ပြည်နယ်အတွင်းမှာအခြေစိုက်ထားတဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့ဂျွန်လ15ရက်နေ့မှာမြဝတီခရိုင်ထဲကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ကြပါတယ်ဒီလိုဆွေးနွေးမှုတွေရှိပေမဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရင်လို့နေရက်ကိုမပြန်လိုကြဘူးလို့ဆိုပါတယ်အကြောင်းဆုံး VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဒေသမှာပြီးခဲ့တဲ့နှစ်2021ခုနှစ်ဒီဇင်ဘာလကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာတောင်းနေချီရှိနေတာပါဒီစစ်ဘေးရှောင်နေနေရက်ပြန်နိုင်ရေးအတွက်ကရင်ပြည်နယ်နေကြောင်တက်ကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့အဖွဲ့ဟာဂျွန်လ9ရက်နေ့ကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စစ်ဘေးဒုက္ခသည်တဦးကတော့နေရက်ပြန်ဖို့အတွက်စိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအခုလိုပြောပါတယ်
အပြင်းမပြောင်းဆိုတာဘယ်လိုတော့ပြောင်းရင်လဲ။ပြကြမယ်ခိုင်းကြမယ်မရပြကြမယ်ခိုင်းကြမယ်ဥပမာပေါ့နော်။ပြကြမယ်ခိုင်းကြမယ်သူတို့ပြန်လိုက်ပြန်လိုက်ပြင်မယ်ပြည်သူတွေထုပါဘူးတောင်းဘူး။ကျွန်တော်တို့ဒီဘက်မှာကြတော့ဒီဘက်ချမ်းကြတော့ကျွန်တော်တို့ပြည်သူတွေတော့ဘလို့တခင်ရဲ့မယ်။အခုရှစ်ပွဲဖြစ်မှမရအတိမ်ပြန်နေရတာမသူပြစ်ချင်တဲ့နေရာပြစ်မယ်။ဒီဝေးခေါ်တော့ကျွန်တော်တို့ကလည်းအဲ့ဒါပြည်သူတွေလုံးနဲ့တိုင်းတာကိုအစီဝေးခေါ်တယ်ဆိုတော့ကျွန်မလည်းစီဝေးတက်ပြောရမယ်ဆိုပြီးတော့တွားတာပဲ။ကျမတို့ရွာထဲမှာလူဝင်လို့မရတခိုးတွေအဝင်လို့ရတယ်အိမ်ထဲမှာဘာမှလည်းမရှိအဲ့ဒါမေးချင်လို့မပြောရဘူးသူတို့နာမည်နဲ့အဲ့ဒီမှာသူတို့အောက်ချောက်ရေးမှုနဲ့သူတို့ဆန့်နေတဲ့လူတွေပဲသူတို့ခွန်ပြီးသူတို့ပြန်ကောင်းတာကြီးပဲပြောမှာပေါ့အခုတော့ဆရာတော့ပြန်နေလို့တော့အဖွင့်မပေးသေးဘူးသူတို့ကတော့သူကတော့ပြောသွားတယ်ပဲဒီဟိုတန်းနိုင်ရောစူးစမ်းပေးမှာပေါ့စူးစမ်းပေးမှာပဲပြန်နေရအောင်သူတို့ချင်းညီညာဒီမဲ့တကယ်လို့ပြန်နေရလို့သူတို့ချင်းညီညာဒီတော့ပြန်ရမယ်စီသူတို့ပြန်ပြောမှာပေါ့အဲ့လိုမျိုးပေါ့အခုပြန်လို့ရတဲ့လူတွေပြန်ရမယ်ပြန်လို့မရတဲ့လူတွေကပြန်လို့မရပြန်လို့မရဆိုသူစဉ်းစားမဆိုကျမတို့လက်ထက်ခဲတဲ့နေရတာဟုတ်တယ်ဟုတ်လားအစိမ်းကြီးကိုလည်းကြောက်ရတယ်ဘုမစစ်သားတွေလည်းကျမတို့ကြောက်ရတယ်
စစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ကျေးရွာတွေကပြည်သူတွေဟာ
ตรุ่ยเองนี่กูตั้วหยอกจิชุเดะอะคามาเลยสั่นเนี่ยซ้าเสียอะเพียงไอ้ต้องปิสิริบ้ามาไม่ชื่อดอกหลาริกูเลยจုံเนี่ยเลยรู้เลยสุบาเลยบ้ามาไม่ชื่อดอกอะมาเยโหต้องเสยยะเนี่ยอะเปลี่ยนมาละซุฟ้าตรงลงนะดีโจดิเนี่ยชื่อดิเนี่ยเนี่ยอะเปลี่ยนมาละไม่ชื่อดอกตะโคดิสุวากงตรุ่ยอะเวว้ามาไปดาเดมาดิเลติก่อนเนี่ยไม่ทอดตะเลเนี่ยจ้ะดอกไอ้มาอะเวว้าละได้ชื่อดิเนี่ยแล้วซุชื่อดิ
ဒီလမ်းကြောင်းမှာသူတို့ကအဲ့မှာပြည့်အဲ့ဒီဘောမှာစစ်သားတွေရောမိတော့အဲ့မှာသူတို့ပိုက်ကလေးမိုက်ထားတဲ့ဟိုကမွေလို့မရဘူးလေးကေကောင်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်နှစ်ဖက်တိုက်ပွဲတွေကြောင့်ပါနေရာမပြန့်နိုင်တဲ့အတွက်အသက်မွေးဝမ်းကြောင့်လုပ်ရတဲ့အလုပ်တွေလည်းရပ်နာထားရသလိုလူနေအိမ
Biro made a solar away, had it there. See, Jack, we are cool. Then I had Jimmy Sue, ma. But you don't think I had Jimmy Sue at all. Down you can down you mend the machine. Then I had to know what in my dad left. Uma, how to be like it? My editor never made me sign out of what? You are my dear name, so who's my dear name, so you are my dear name, so please be to the other family. Who let me see? I want to hold in the idea of Tina and the Puma. I am a PM and no one is there. I'm not seeing it.
Sibe doka deri ha, tota on di de ne, pao yin mien di ma ni tai niya le dwe, a kulo mo ya di a chay ma a kak kere yin sa niya bi, mi ye bo bae tong niya la jao, tau tong yin matan shen mu li go chong ya bi, ka le lu ji wan piya wan shou yo ga li ne, ya di to gui li piana la li le pipo ni ba le, a ku so yin, niya ma piya nai na, chao la ni ba shi bi pipo de dwe, niya piya nyan ya bi me, tai bo li e ta piya la ma go, so yin bi, niya go ma piya nai be piya ni ja ba le shim.
ခရင်ပြည်နယ်မြောက်ဦးခရိုင်ကကျေးရွာသားတွေနေရက်ကိုပြန်ကြဖို့နေချားဆောင်တက်ကနေတိုက်တွန်းနေတဲ့အကြောင်းသတင်းမအေးမှပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့မြို့ပြတွေပေါ်မှာရာဇဝတ်မှုထူပြောလာတဲ့လုံခြုံရေးအခြေအနေသတင်းကိုတင်ပြကြပါမယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာပါလူရက်တာအမှုကျန်းစီတာဖောက်ထွင်းခံရတာတွေဟာနေကင်းဘက်အခြေအနေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ရန်ကုန်နဲ့မန္တလ
တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးတော့ပစ္စည်းလူယူတာနေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အနူဂျန်စီတမျှတိုက်တာတွေကရန်ကုန်လိုလူဦးရေထူထပ်တဲ့မြို့ပြမှာနေ့စဉ်နီးပါးကြုံတွေ့နေရပြီးစုပြော်ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းလှိုင်းတာယာမြို့နယ်မှာနေအိမ်တွေကိုဝင်ပြီးတော့အနူဂျန်စီရဖြစ်ခဲ့တယ်လို့နေ့ဘက်အချိန်မှာပစ္စည်းလူယူတာတွေလည်းရှိခဲ့တယ်ဆိုပြီးတော့ကာယကရှင်တဦးကသူကြုံတွေ့ခဲ့ရတဲ့အကြောင်းကိုပြောပြပါတယ်
လုံးခဲ့တဲ့ဟို၅ရက်လောက်ကဆိုလို့ရှိရင်အဲမုဒိဆိုင်ထဲကိုဝင်ပြီးတော့ဟိုအပေါ်သွားမယ်လို့ပြောပြီးတော့၄၅ရောက်ပေါ့နော်ပြီးလည်းပြီးတော့ထဲထဲရောက်စိတ်တည်ဆိုပြီးတော့ခါလိုက်တယ်အဲလိုမျိုးလူကြမ်းစီးတဲ့ပုံစံမျိုးလောက်ပေါ့။အော်လူတွေပါတတ်ပြင်တယ်အဲလိုမျိုးလောက်တယ်။နောက်ပြီးတော့ဟိုကျွန်တော်ကောင်းလေးဆိုလို့ရှိရင်ဟိုဒီမှာကျူးတတောင်းခိုင်းပြန်လဲလာတော့အဲမှာ၃ရက်ဓာတ်ထားပြီးတော့လုတ်သွားတယ်။အဲတောင်းလေးကြပါသွားတယ်နော်။နေ့တိုင်းလိုဟိုနေ့စဉ်ဆက်ဆက်မြောက်ကြားနေရတယ်။အဲကအဲလိုမျိုးလုတ်ပြီးတော့ပြီးတာလို့
ဒေသအသီးသီးကနေအလုလာလုကြတဲ့ဆက်ရောင်လုတ်သားတွေအဆောင်နေသူတွေနဲ့အခြေခံလူဒန်းစားအများဆုံးရှိကြတဲ့လှိုင်းတာယာမှာဒီရပိုင်းတွင်ပစ္စည်းလုခံရတာပုံများလာတယ်လို့လည်းပြောပါတယ်အဆောင်တွေကစိုက်ကဲခိုးယူခံရတာတွေလည်းကြုံနေရပြီးတော့နေရတာလုံခြုံမှုမရှိတော့တဲ့အခုလိုကာလမှာတတိထားပြီးတော့ကိုယ်တိုင်သာကာကွယ်နေရတယ်လို့လည်းပြောပါတယ
်အဲဒီနေ့ဆင်းတဲ့အချိန်ကြီးပဲလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာလူရှင်းတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကဟိုကတကယ်တည်းကဖြစ်တာလေဒီတိုင်းမှာဆိုလို့ရှိရင်ကဲလူစီကားနဲ့9နာရီထိုးပဲရှိသေးတယ်ဖြစ်သွားတာအဲ့လိုမျိုးနောက်သူညနေပိုင်း9နာရီလောက်ပဲရှိသေးတယ်ကဲဟိုလူပြေးသွားပြီအဲသူစိတ်ခေါ်သွားသေးတယ်လိုက်ရတဲ့ကောင်လိုက်ခဲ့လို့ပါအဲ့လိုပုံစံမျိုးတွေပေါ့
ကြီးမင်းသာပဲမင်ကြီးလန်းကအနေနဲ့အိမ်မှာလေးပြီးခဲ့တဲ့မေလ30ရက်နေ့တုန်းကအနူဂျန်စီလူရမှုဖြစ်ပွားခဲ့ပါတယ်။ကျမရဲ့မကောင်းတဲ့အဖွားအုံနဲ့အိမ်အကူဖြစ်သူနှစ်ယောက်တည်းရှိနေချိန်မှာလူတွေကိုကျိုးနဲ့တုံ့နှောင်ပြီးတော့ဓားထောက်ပြီးတော့နေအိမ်တွင်းကရွှေတဲ့ပစ္စည်းနဲ့ငွေသားတွေကိုယူသွားလဲဆုပြီးတော့ကာယကံရှင်တွေကပြောပါတယ်။ကြီးမင်းနိုင်ရဲ့စခန်းမှာအမှုဖွင့်ခဲ့ပြီးတော့ကျူးလွန်သူ9ယောက်ကိုဖော်ထုတ်ဖမ်းဆီးထားပြီးတော့အရေးယူဆောင်ရွက်နေတယ်ဆိုပြီးတော့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ နေအိမ်မှာလူမရှိခြင်းပစ္စည်းခိုးယူခံရတာတွေကိုကာယကံရှင်တချို့ကတော့သူတို့ရဲ့လူမှုကွယ်ရေးဘဝကနေအတိပေးတာတွေရှိလာပြီမယ်လေအများစုကရဲကိုအကြောင်းကြားပြီးတော့အမှုဖွင့်တိုင်ကြားတာမျိုးမရှိသလောက်နေလာပါတယ်ဒါအခုလိုနိုင်ငံရေးအခြေအနေကြောင့်ကိုယ်တိုင်သာဖြည့်ရှင်းနေကြရတာဆိုပြီးတော့တချို့ကာယကံရှင်တွေကပြောပါတယ်မန္တလေးမြို့မှာလည်းအရင်ကလိုလမ်းတွေပေါ်မှာလူသွားလူလာတိတ်မရှိတော့ပေမဲ့အကြောင်းက
ไม่ชอบเลยฮาริสิแต่เขาเดี๋ยวนี้เลยสิเลยผู้บริโภคเจ้าเดียวบ่เนาะเชี่ยงลงในหายเลยสิแต่ไม่ตีอะไรก็เจ้าหนูยังไม่ตายเนาะไม่ลงตรงนั้นเนาะข้างหน้าเดียวฉันก็ต้องลาเลยข้ามาเนี่ยเรื่องบริษัทอะไรสิสิ่งต่างๆตัวอย่างตาตัวอื่นเนาะสูงวิ่งลูดาตีจ้าว่ากว่าบ่ไปเชี่ยวจ้าแม่ลีซ่าบ่เนาะอะไรมูลี
ကျေးဇူးတင်နေပါတယ်ဆိုတော့လူသိန်းဝင်လာရင်နည်းနည်းတတိသာဗတ်အမျိုးကြီးကလူသိန်းကလူကျန်လူသိန်းကလူကျန်လာတယ်လို့မှမသိကြဘူးလေဖြစ်သွားရင်တင်လို့တကယ်တော့အားကိုရမဲ့ပါတယ်အာနာသိန်းပြည့်နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြည်ပခရိကြားအိုးဝင်စွန်ခွာထွက်ပြေးရသူတွေများလာတယ်လို့မျိုးပေါ်တွေမှာလေးခိုးဆိုးလူနိုင်တာတွေပုံများလာနေကြတာကြောင့်ဘယ်နေရာမှာမဆိုလုံ
ီသန့်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အခုတလောလှုပ်ခတ်မှုတွေရက်ဆက်လာတဲ့ငလျင်နောက်ဆက်တွဲခံမှန်းချက်တွေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအားသိမ့်မပြင်းတဲ့ငလျင်တွေခက်စိတ်စိတ်လှုပ်နေပါတယ်။ဒါကြောင့်သခိုင်းပြည့်ရွေကျော်နဲ့နီးစပ်နေတဲ့နေရာတွေမှာမြင်းငလျင်သတိထားဆောင်ကြရမယ့်အခြေအနေရှိနေပေမဲ့လက်တလောမှာတော့ပြင်းထန်ငလျင်လှုပ်ခတ်မှုဖြစ်နိုင်ပွဲနည်းနေတယ်လို့မိုးစလာတာဝန်ရှိသူတွေကပြောပါတယ်။မုတ်တုံဝင်လာတဲ့မြန်မာနိုင်ငံထဲမှာတော့မုတ်တုံကဆက်ပြီးတော့ကောင်းနိုင်ပွဲရှိပါတယ်။ငလျင်နဲ့ပတ်သက်ပြီးဘယ်သေးတာတွေကသတိထားတယ်မှာတလဲမုတ်တုံအားကောင်းမှုရဲ့နောက်ဆက်တွဲဘာတွေဖြစ်လာနိုင်မှာတလဲဆိုတာကိုတော့ရန်ကုန်ကသတင်းပေးပို့ထားတာမမသင်းအောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာငလျင်တွေခက်စိတ်စိတ်လှုပ်လာနေတာကြောင့်အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလုံးမှာလှုပ်ခတ်တဲ့ငလျင်တွေကစကိုင်းပြည့်ရွေကျော်နဲ့ဆက်ဆက်ပြီးလှုပ်ခတ်တာမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလဌာနရဲ့မြင်းငလျင်တိုင်းတာစောင့်ကြည့်ရေးအဖွဲ့ကညွှန်ကြားမှုဒေါက်တာရေမျိုးမင်းထွေးက VOA ကိုခုလိုပြောပါတယ်
။ကျွန်တော်ဒီငလျင်ဆိုတာတော့ဟိုဘောနာတခြားသောသဘာဝပဲလို့မျိုးကျိုးတင်ခံမှန်းတစ်ချက်လို့များတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာဒီမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့ကျိုးတင်ခံမှန်းတစ်ချက်လို့များတို့တော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလင်းမှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာကပေါ့နော်တစ်နေရာနဲ့တစ်နေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုကိုချီးကြီးနေနဲ့လာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရရမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုးအင်းလည်းဒါသူ့ကိုရှင်းပြနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဟာမျိုးလည်းသူတင်ပြီးပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့ငလင်းလှုပ်ခတ်မှုတွေရှိခဲ့တာမှာထူးခြားမှုအနေနဲ့ဇွန်လ9ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အိမ်နေမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအသင့်အတင့်ရှိမြင်းငလင်းဇက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီနေ့ပထမဆုံးလှုပ်ခဲ့တဲ့မြင်းငလင်းဟာအေယာဝတီတိုင်းညောင်နှုံးမြို့ရဲ့အရှိမြောက်ဖက်ကိုမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်း20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းငလင်းဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။ဒီအထဲမှာအချိန်သိပ်မကွာပဲဇက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းငလင်းလှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းငလင်းလှုပ်ခတ်မှုတွေဇက်တိုက်ရှိခဲ့တယ်လို့အင်အားအသင့်အတင့်လည်းရှိတဲ့ငလင်းတွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းငလင်းအင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရွေကျော်အပါဝင်ပြည့်ရွေအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းတောက်လျှောက်ရှိနေခဲ့ပါတယ် မြန်မာနိုင်ငံမှာဘေးဒဏ်အထက်အောက်တွန်းတင်နေတဲ့ပြည့်ရည်ကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်ကြီးက၅ခုရှိပါတယ်ရှင်
။ငလင်နောက်ဆက်တွဲအခြေအနေမမျှသတင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio Yuvan တကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.bamis.news ဖြစ်ပါလေ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးဆိုတာကိုထပ်ပြီးတော့ကြေညာပြုသွားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုသားညူတင်ဆက်ထားတာရှုစားနာဆင်ပါရှင်။
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီညာရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံကြေညာပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့ဒန်တူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးပို့ပါတယ်။ကျွန်တော်သားညူပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြည်ပခါရီခြုံငင်းကြီးကိုလက်တွေ့ကြကြကောင်းထဲဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီငယ်စနူပွဲကိုတယောက်ဖို့လက်နက်ကင်10ပွဲကအကြောင်းပြန်ထားပြီးတော့မီလာ20ရင်းကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောယာကူတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာမီလာ30ရင်းနေ့ပြီးခဲ့တဲ့တနင်္ဂနွေလုံကနေပြီးတော့ပြင်းထန်ရေးသားမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကငင်းညာရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်စတဲ့အခြေအနေတွေပြင်ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ UWSP ဘက်ကတော့နိုင်ငံတော်ပြိုကွဲစီဖို့နိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလုပ်မှာမဟုတ်ပဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တနမန်ရေးရလွှဲပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့အစိုးရပဲတက်တဲ့ဗမာတိုင်းရင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြည်ပခါတွေကိုတက်ဆိုင်သူတွေတွစ်ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တဖက်တွစ်ဆုံနာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကနေပြည်တော်မှာဇွန်လ1ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါရယ
်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တာတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲအဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သတ်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်မဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းဆိုတာကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းမှာဆွေးနွေးခဲ့တဲ့အချက်လက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီတဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်ကဆောင်ရွက်ရတာဖြစ်တယ်ကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိတာတွေပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ
်ဝါပြည်နယ်နဲ့ပတ်သက်ပြီးတော့ခုသွားနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပေးနိုင်ဖို့မူဝါဒဖြစ်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုရှင်းပြပါရယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားတိုင်းရင်းသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတာလည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့the same site တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲเนา
ะစစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့တုံးရတာဆွေးနွေးညှိနှိုင်းချက်တွေရသဘောတူညီချက်တွေကိုလည်းအတူပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အဖြစ်ရစာချုပ်လက်မှတ်ရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှလာသူဦးတန်းစိုးနိုင်ကမှတ်ချက်ပေးပါရယ်
။ဟိုအရင်တုန်းကဝန်နယ်ကိုတွားပြီးတော့ညီညာရေးတွေ့ဆုံအဖွဲ့ကနော်ဟ ကိုယ်ရာပြည်ကိုသွားဆွေးနွေးတော့သူတို့ပြောတာကိုပဲနားထောင်ပြီးတော့ဘာမှပြန်ဆွေးနွေးမှုမရှိဘူးလို့ပြောတာကြားပါလေအခုတော့ကတော့အပြန်လန်ဆွေးနွေးမှုဒီတစုံတရာရှိတယ်ဒီအကြောအဲ့ဒါကအရင်ကတည်းကဆာလို့ရှင်ဒီပေါ့ပြုဆောင်မွေးကတော့တစုံတရာတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်အာဒီလုံချမ်းမှုကမပေါ်ပြနေတာကဖြစ်ပေါ်နေတဲ့ဂျူဇူအက်စင်ဂျာတဲ့ဖြစ်ပြီးဒီကရီဖြစ်ပေါ်တူဝလာကြာအကြောင်းချက်လည်းမရှိဘူးဆိုတာကျွန်တော်မှတ်စားလို့ရပါတယ
်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးဖို့ကို NCA အပြည့်အဖွဲ့က9ဖွဲ့နဲ့အပြည့်အစာချုပ်လက်မှတ်ထိုးမထားတဲ့3ဖွဲ့တို့ကလက်ခံထားပါတယ်တနင်္ဂနွေမှာလက်နက်ကင်ပြိပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာ NUG နဲ့ PDF အဖွဲ့တွေမပါတာဟာထိရောက်တဲ့ညီညာရေးဆွေးနွေးမှုဖြစ်ပါမလားဆိုပြီးတော့မေးခွန်းထုတ်စရာတော့ဖြစ်ပါတယ်နိုင်ငံရေးပါတီတွေနဲ့တိုင်းသားပါတီတွေမပါဝင်မဲနဲ့စီရင်အင်အားစုတွေကဖိတ်ခေါ်ဆွေးနွေးနေတဲ့အပေါ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးဆိုင်ညွတ်လင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်နိုင
်ငံရေးပါတီကဘာမှသုံးမွေပါဘူးမနစ်တမီးရပဲကျွန်တော်ပါတီကွန်ဂရက်ဆာတော့မိကွန်ကြောခဲ့ပါတယ်အခုကစီရင်ပဲစီပေါ်ပြီးတားကျနေတယ်အခုအလုံးအနေနဲ့တော့စီရင်နဲ့ပဲတိဆောက်တော့လို့ဖြစ်နေတယ်ဒါကကောင်းတဲ့လားလားမဟုတ်ဘူးသူကလည်းဘာမှတန်းနေလက်ပုလက်ပုအချင်းကြီးအဲ့လိုဖြစ်နေတာဟုတ်တော့ဆိုတော့အဒီကတော့အီးကိုဒီကအီးအာဦးလုံးခေါ်လာအီးကိုတော့ခေါ်လာအဲ့ဒီအဲနာလက်နဲ့ကိုင်ဖွဲ့နေတယ်ကတော့တီလေဖို့လူကြတာဟုတ်တော့ဒါကခုပဲကလည်းစီယိုမက်တီပဲကလည်းစီယိုမယ်ဒီတဘောတရားပါပဲကျွန်တော်အဲ့လိုပဲမြင်ပါတယ်
မြန်မာနိုင်ငံကြီးကတော်မြင့်များမှာစစ်ကောင်စီတပ်တွေနဲ့တန်းသားလက်နက်ကင်ဖွဲ့တွေပြည်သူ့ကာကွယ်ဖွဲ့တွေကြားလက်နက်ကင်ပြိပခါတွေရှိနေတဲ့အချိန်မှာတန်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီညာရေးတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောထားပါတယ်
။နိုင်ငံတိုင်းနိုင်ငံတိုင်းမှာဒီမိုကရေစီစနစ်ကျင့်သုံးတယ်၊ဖက်ဒရယ်စနစ်ကျင့်သုံးတယ်ဆိုတာကတပုံစံနဲ့တစ်ထပ်တည်းတော့မရှိပါဘူး။ဘယ်နိုင်ငံမှတပုံစံနဲ့တစ်ထပ်တည်းမရှိ။ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင်းလူမျိုးရေးကျွန်တော်တို့နိုင်ငံရဲ့နော်ဒီမျိုးအခြေအနေပြီးရင်ပတ်ဝန်းကျင်အခြေအနေပေါ်မှာလိုက်ပြီးကျွန်တော်တို့ကတင့်တော်တဲ့အကောင်ဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့တည်ဆောက်အောင်ဖြစ်တယ်အကောင်ဆုံးဖြစ်တဲ့ပုံစံကိုကျွန်တော်တို့လုပ်ရမှာဖြစ်တယ်အဲ့လိုလုပ်ဖို့အတွက်ဆွေးနွေးညှိနှိုင်းအဖြေရှာတာဖြစ်တယ်ခုလုပ်နေတာဒီအဲ့လိုမျိုးလုပ်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းအဖြေရှာတာပဲဖြစ်တယ
်ညီနေဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆေးပွဲချီပြီးတော့မေလ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP နဲ့ကီယံမျိုးသားစီယုံကီယံမျိုးသားလူမျိုးရေးတပ်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ပြန်တာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညို့ပ
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညုံဦးတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိစေရဘဲနဲ့ပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးမှာပူးတွဲထုတ်ပြန်ကြေညာလိုက်ပါတယ်။နိုင်ငံရေးအကြက်တဲကြောင့်အသက်မွေးဝမ်းကြောင့်အလုတ်ကိုင်းတွေဆုံးရှုံးနေရပြီးတော့စစ်ရှောင်နေကြရသူပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီရရေးကအရေးကြီးနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမသိင်ကီထိုက်ကတင်ပြထားပါတယ်။
ဆီယနာတိမ်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
။တက်ကသိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုတယ်ဆက်စီးတယ်ဆိုတော့လေတောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေပဲတွေမထားရတော့အော်လုံးထုတ်ပြီးရောင်းကြတာဖြား
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကန်အကူအညီပေးနေသူကပြောပါတယ်။
ဒီကွက်မှာတော့အခုစံကဟောဗျလွယ်သေးတယ်။ဝဲစားအဲ့ဒါနေကျန်းဝယ်မယ်ဆိုရင်က ိတ်ဆိုးစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲဒီစိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်တာဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါတယ်တန်ပေါ့ဗျာဒီလဲတောင်သူတွေချင်းချင်းတော့ဝယ်လို့ရတယ်ပြန်လာတော့မလွယ်တော့ဘူးဗျ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအားထားကြရပါတယ်။နေမြေဒေသအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ်
။ဟုတ်ထားနိုင်တော့အလုပ်ကိုင်တဲ့နေ့စဉ်ဝင်ငွေမရှိတာနဲ့တစ်ခက်ရဲ့သူတို့တွေကဖေးရှိနိုင်တဲ့အခါဒီကြီးတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့သိသေးထားတယ်။ဟိုတိတ်တော့အများကြီးတော့မစုနိုင်ဘူးစုတော့လဲရည်ကြီးရဲ့ချင်းတူပြီးဆက်ရလာလို့ဘာလို့လောက်ရတော့အဲ့ကောင်တန်းနေတဲ့ကြီးသေးတွေကကြာတာပေါ့ဒါကြမခိုင်းအပေါ်ထားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်ဖြတ်စည်းတဲ့သိုးစစ်လာတာတိုင်းဆိုရင
်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလည်းရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ဝင်ကြေးကကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့ဖိုင်းအောင်ဒီမှာဒီသားလူစင်လေးဒီပိုက်ရောက်လူစင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာတွေမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်ထို့ကြောင့်လည်းအစင်းလေးဝယ်ပြီးသားတွေရှိတယ်အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲ့တွေကဝိုင်းဝန်းပြီးတော့သူပေါင်းစိုက်ထုတ်ရတာတွေပြီးတော့ကျွန်တော်တို့အဖွဲ့ရန်ပုံငွေကနေကားကားတွေထုတ်ရတယ်အဲ့လိုမျိုးပါပဲအရင်ကြီးကိုဟာတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အချင်းချင်းနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာပြည်တွင်းကိုဆင်းမှပို့ဖို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုမြင်းအတွင်းထဲမှာမြင်းရပို့ခြင်းလေပို့ပြီးတော့အခက်အခဲဖြစ်လေပြီးပို့ပြီးတော့ဒီနောက်ချက်တာကြည့်မှုတွေဖန်ဆင်းမှုတွေကြုံရနေပဲပေါ့နော်
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကယားစကိုင်းအပါအဝင်ဒေသ5ခုကိုပေးဖို့ကနေဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ
်။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဒီကြီးတည်လာတဲ့လမ်းကြောင်းမှာတိတ်ပြတ်တနာမရှိဘူးဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့ပြီးတော့ဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့မှကျတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်။စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ
်။ We cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်။အကောင်းဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံဆိုင်ဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ရှောင်တွေအတွက်အခြေခံလူသုံးကုန်ရိတ်ခါစေဝါတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင
်။ကျွန်တော်အဓိကပို့ပြနေတာကတော့ဒီလက်ရှိဒီလေးကောတိုက်ပွဲတွေရဲ့တိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ဘေးရှောင်နေရတဲ့လူတွေအားလုံးက1000ကျော် 3000 နီးပါးလောက်ရှိတယ်ကျွန်တော်တို့ဒီအဲဒီမြောက်ဒီတောင်ဘက်ချမ်းပေါ့အဲဒီဘက်မှာရှိနေတဲ့စစ်ရှောင်တွေဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အလုံးလုံးကျေတော့ဟုတ်ကဲ့
မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိဘဲပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုအကြောင်းမတ်သိမ်ကြီးထိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အရက်ဖတ်ဆေးရုံတင်မောကြီးတွေပေါ်မှာကမ္ဘာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်မောကြီးစင်နီဂေါနိုင်ငံရဲ့မြို့တော်မှာရောက်ရှိနေပါတယ်။ဆေးဘက်ဆိုင်ရာနောက်ဆုံးပေါ်နီးပညာသုံးကရိယာတွေတက်ဆင်ထားတဲ့ဂရင်းနှရာဆက်နဲ့ဒီဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ခွဲစိတ်ကုသဖို့လက်လန်းမမီတဲ့သူတွေအတွက်အခမဲ့ပရဟိတာကုညီကုသပေးမယ်အစစ်မြင့်ဆေးရုံတင်မောကြီးအကြောင်းကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတင်ကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့ဆက်နှစ်ထပ်ပါအေယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose built hospital so this is Mercy Ships first hospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြစ်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်။ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်။ခွဲစိတ်ခန်း6ခုပါပါတယ်။ဓာတ်ခွဲခန်းတစ်ခု၊ရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခု၊ဆေးဆက်ခန်းတစ်ခုပါပါတယ်။စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်။
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာသုံးကရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to freeto affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတည်င်းပတ်အတွင်းမြ мян ဆန်းဆန်းကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှစ်နဲ့ချီကြောင်စောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ African Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒယ်နိုလာခုတည်းနိဘိနိုမဖို့ရောက်လာမှာတော့အပတာလ်ဘန်ဒါစ
်မာစီရှစ်ပြည့်တင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂါဖြစ်နေတာကိုမာစီရှစ်ပွင့်တန်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကိရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကိရင်အောက်မှာလူနာကိုပြုစုသူအိတ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိတ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်
။ We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုင်းမှာအာဖရိကလူမျိုးချင်းချင်းကူညီခြင်းနဲ့ပရဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မောပေါ်မှာပရဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ ပြောရင်ကမ္ဘာအတိုင်းအဝန်းကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းအဝန်းကြီးဖြစ်နေတာက Mercy Ships ရဲ့ထူးခြားမှုပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရာဟိတအဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါ။ဒီကမ္ဘာလုံးကခွဲစိတ်အထူးကုတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရာဟိတကူညီသူ1000ကျော်ကနှစ်ဆင်ခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ကြခံပြီးတော့လိုက်ပါကုသပေးနေကြပါတယ
်။ We do it from a Christian point of view, so we are a Christian mission, but we help everybody.
ခရီးယံဘာသာအမည်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
် Mercy Ships ပရာဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်း200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာသတင်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မစုမြတ်မောပါ။
ကဘာပေါ်ကအရက်ဖက်ဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်မောကြီးကြောင့်ဒီသတင်းမဲ့ရဲ့ blogger တွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျုံးမော်ကဒိုင်နိုဆောတွေရဲ့ကဘာ Jurassic World Dominion ရုပ်ရှင်ကားတစ်ထွက်လာပါပြီ။အရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပါတယ်။နံပါတ်3ကားမြောက်လည်းဖြစ်ပါတယ်။ဒီကားမှာတော့အရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေကိုထည့်ထားတာပါ။ဒီသတင်းမဲ့ရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာမရေးတန်တာကြောတင်ဆက်ထားတာရှူစားနာဆင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ Jurassic ကမ္ဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီ။ဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ဒီကားမှာအရင်ရုပ်ရှင်ကားမှာပါခဲ့တဲ့တရုတ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အစ်စ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားကိုတော့ကလုံမြို့မှာမေလကုန်မှာကျင်းပသွားပြီးတော့ဒီရုပ်ရှင်ကားမှာပါတဲ့အဖွဲ့သားတွေတက်ရောက်သွားခဲ့ကြတာပါ။မင်းသား Jeff Globen ကတော့ဒီကားကအိမ်မက်ပါပဲဆိုပြီးတော့ရုပ်ရှင်မိတ်ဆက်ပွဲကိုလူကိုယ်တိုင်တက်လို့ရတာကိုမယုံနိုင်တာပြောသွားခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Travel Guide ပြင်မှာမေလ29ရက်နေ့က T-Rex ဒိုင်နိုဆောကြီးတစ်ကောင်ကိုခေါ်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အုံနောက်ခံနဲ့ပိတ်ကားကြီးပေါ်ကနေဒိုင်နိုဆောအကောင်ကြီးလှုပ်ရှားနေတဲ့ပုံပြတာမလို့ပိတ်ကားတွေကအဆောက်အုံနဲ့အပြင်ကအဆောက်အုံပုံတစ်ထပ်ထဲရှိနေပြီးတော့တကယ်အပြင်မှာဒိုင်နိုဆောကြီးတစ်ကောင်လှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ရှင်ကားတဲ့ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာဒိုင်နိုဆောတို့ကပါ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့လင်းနဲ့အကြာဒိုင်နိုဆောတွေတစ်ကမ္ဘာလုံးပြန့်နှံ့နေပြီးတော့လူတွေသားကောင်တွေဖြစ်ရတဲ့အကြောင်းဇာတ်ရင်တက်ပြီးတော့ရိုက်ထားတာဖြစ်ပါတယ်။အရင် Jurassic Park ရုပ်ရှင်ကားကလေးကတရုတ်ဆောင်နေမင်းသမီး Laura Dan နဲ့မင်းသား Sam Neill တို့ကလည်းသူတို့ရဲ့ငကိုဇက်ရုပ်တွေဖြစ်တဲ့ကြောက်ခက်ရုခဗီရာပညာရှင်လည်းဖြစ်ဥရရာတွေပြောင်းလဲမှုဒေးလာရီသိပ္ပံပညာရှင်လည်းဖြစ်တဲ့ဒေါက်တာအဲလီဆက်တလာနဲ့ကြောက်ဖြစ်ရုပ်ကျင်ပညာရှင်ဒေါက်တာအဲလန်ဂရန်တို့ဖြင့်ဆက်ပြီးတော့တရုတ်ဆောင်ထားပါတယ်1993ခုနှစ်ကရုပ်ရှင်ကားမှာပါတဲ့မင်းသား Jeff Goldblum လည်းပြန်ပြီးတော့ပါထားတာပါဒီရုပ်ရှင်ကားကိုကမ္ဘာတစ်လွှာဇွန်လ10ရက်နေ့မှာစရုံတင်တာဖြစ်ပြီးတော့အရင်ကောင်းတဲ့ visual effects ကွန်ပျူတာလှည့်ခွေရုပ်ပုံတွေနဲ့ ဒီကားကိုလည်းပြည်သက်အရန်တဘောကြတယ်လို့ထုတ်လို့သူတွေကပြောပါတယ် Jurassic World Dominion ရုပ်ရှင်ကားကိုဂျာမနီနိုင်ငံတလာရုပ်ရှင်ရုံမှာဇွန်လ10ရက်နေ့မှာစတင်ရုံတင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်အောင်စုတွေမှာတော့ဇွန်လ10ရက်နေ့မှာစပြီးတော့ရုံတင်ပြသပါတယ
် Bigger why do they always have to go bigger
Japan partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တယောင်တင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တဲ့ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။သောရရှင်နေအနေနဲ့ကျွန်မတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆွတ်တဲ့ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တစ်လှည့်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံဆေဗီယာရိုဒေါနက်စ်မြို့မှာမကြာခင်ရပ်ပိုင်းတွေအတွင်းယူကရိန်းတို့အနိုင်ရနေပေမဲ့အခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒေသအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်စေတာတွေမှာပါတဲ့အဲ့ဒီမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီကနေ့ပြောကြားပါရယ်ယူကရိန်းအရှေ့တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်စ်နဲ့ဒေါနက်စ်ဒေသတွေစီကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီတနင်္ဂနွေနေ့တုန်းကတွားရောက်ခဲ့ပါရယ်ဗြိတိန်နိုင်ငံမှာတော့အာဏာရ Conservative Party လွှတ်တော်အမတ်တွေကဝန်ကြီးချုပ် Boris Johnson အပေါ်အယုံအကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာအာဏာရပါတီလွှတ်တော်အမတ်အနည်းဆုံး15ရာခိုင်နှုန်းကဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲလိုတယ်လို့သက်ဆိုင်ရာပါလီမန်ကော်မတီတာဝန်ရှိသူစီကိုအကြောင်းကြားစာပေးပို့ရင်အယုံအကြည်ရှိမရှိမဲခွဲဆုံးဖြတ်နိုင်ပါတယ်။အစိုးရယာရုတာဝန်မရှိတဲ့အာဏာရပါတီလွှတ်တော်အမတ်များကော်မတီ1922ကော်မတီမှာမဲခွဲဖို့လိုအပ်တဲ့တောင်းဆိုစာ15ရာခိုင်နှုန်းကျော်ရရှိတဲ့အတွက်အစည်းအဝေးတိုင်းဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားပါရတယ်။ဗြိတိန်စံတော်ချိန်ညနေ6နာရီကနေ7နာရီခွဲကြားမဲခွဲမှာဖြစ်ပြီးတော့ရလက်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါရတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်အပတ်30တောင်းနှင်းလက်မှာအစိုးရတာဝန်ရှိသူတွေပါတီပွဲလုပ်ခဲ့တာကအစည်းအဝေးချက်တွေချိုးဖောက်ရရောက်တယ်ဆိုတဲ့စုံစမ်းချက်အစီရင်ခံစာပြီးခဲ့တဲ့လကထွက်ပေါ်လာခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဝင်ကြီးချုပ်အပေါ်ဒေါသထွက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အခြေအနေပေါ်ဆိုရင်ကြောင့်ဩစတြေးလျဝင်ကြီးချုပ်အန်တနီအယ်ဘန်နီစီကအင်ဒိုနီးရှားနိုင်ငံခီးစင်မှာပြောကြားခဲ့ပါတယ်။တရားဥပဒေစိုးမိုးမှုမရှိလို့ဖြစ်နေတဲ့စိတ်ပျက်စရာအခြေအနေတွေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကဆက်လက်ထုတ်ဖော်ပြောသွားမှာဖြစ်တယ်လို့ဝင်ကြီးချုပ်အယ်ဘန်နီစီကဂျကာတာမြို့တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့တာပါ။မြန်မာရေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးနဲ့ဆွေးနွေးခဲ့တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝင်ကြီးပယ်နီဝမ်ကလည်းပြောပါရတယ်။မြန်မာနိုင်ငံကိစ္စအပါအဝင်ဒေတာရင်းကိစ္စတွေမှာအာဆီယံရဲ့အခန့်ကဏ္ဍအရေးကြီးတယ်လို့ပြောကြားခဲ့ကြပါရတယ်။ဩစတြေးလျအနေနဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့အာဆီယံအဖွဲ့နဲ့လည်းဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါရတယ်။ကမ္ဘာ ENG American နဲ့တရုတ်အားပြိုင်တဲ့အခြေအနေထဲမှာအာဆီယံဟာအခရာကျတယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစီကပြောကြားခဲ့ပါရရှင်။အိန္ဒိယနိုင်ငံကအာဏာရ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဘာသာရေးဆိုင်ရာစော်ကားတာကိုလူသိရှင်ကြားရှုံချတယ်လို့ BJP ပါတီကကြေညာချက်ထုတ်ပြန်ပါတယ်။ပြောကြားခဲ့သူနှစ်ယောက်ထဲကတယောက်ကိုပါတီကထုတ်လိုက်ပြီးတော့တယောက်ကိုတော့ယာဒူးချထားပါတယ်။American ပြည်ထောင်စုမှာကုန်စည်နှုတ်မြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တချို့တရုတ်ကွန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားပေးနိုင်ရန်ဆောင်ရွက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ပြောကြားထားကြောင်း American ကုသရေးဝန်ကြီး Gina Raimondo ကပြောကြားပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုမဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါသည်ရှင်
This program has come to you from the Voice of America, Washington.